သာသနာ့ဝန်ကြီးဦးအောင်ကိုရဲ့မွတ်စလင်စန့်ကျင်ရေးမှတ်ချက်ပေးပြောဆိုမှုကိုပြင်းပြင်းထန်ထန်ကန့်ကွက်ဖို့ဘင်္ဂလားဒေ့ရှ်ရာမြန်မာသားအမတ်ကြီးဦးလွင်ဦးကိုဘင်္ဂလားဒေ့ရှ်အစိုးရကမနေ့ဗုဒ္ဓဟူးနေ့ကဆင့်ခေါ်တတိပေးလိုက်ပါတယ်။တချိန်တည်းမှာပဲရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံပြန်နိုင်ရေးမြန်မာအစိုးရမှအပြေးဝတောင်းဝန်ရှိတယ်လို့အမေရိကန်သံတမန်ကြီးမီလာကပြောပါတယ်။မဲရင်ကြီးနိုင်ငံကတင်ဆက်မှာပါ
။မြန်မာနိုင်ငံကဝင်ကြီးတဦးအနေနဲ့တာဝန်မဲ့ပြီးလူမျိုးဘာသာခွဲခြားရေးစိတ်နဲ့မှတ်ချက်ပေးပြောဆိုခဲ့တာကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးဌာနရဲ့အတွင်းဝင်ရေတပ်ဗိုလ်ချုပ်ဟောင်းကာရှက်အလမ်ကမြန်မာတပ်မတ်ကြီးဦးလွင်ဦးကိုဒီဇင်ဘာလ5ရက်နေ့ကဆင့်ခေါ်တတိပေးပြောဆိုခဲ့တာပါ။တာသနာရေးဝင်ကြီးသူရဦးအောင်ကသူအရင်ပြောခဲ့တဲ့အစိုးရဘာသာကြီးတစ်ခုဆိုတာနဲ့ပတ်သက်လို့အင်္ဂါနေ့ကရန်ကုန်မှာပြုလုပ်တဲ့အခမ်းအနားတစ်ခုမှာသတင်းတောက်တွေကိုပြန်ပြီးဖြေရှင်းရာကနေပြည်တွင်းနေမွတ်စလင်တွေကိုရည်ညွှန်းတာမဟုတ်ဘဲဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကဘင်္ဂလီတွေကိုရည်စူးတာဖြစ်ကြောင်းပြောဆိုခဲ့တာပါ။ဒါအပြင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကိုရိုင်းကုလသမဂ္ဂမှသူတို့နိုင်ငံအနေနဲ့ဒုက္ခသည်တန်းကိုလက်ခံထားရတယ်လို့ပြောပြီးနိုင်ငံတကာအကူအညီတွေတောင်းခံဝေမျှစားနေတယ်လို့သူရဦးအောင်ကသတင်းထောက်တွေကိုပြောပါတယ်။နောက်ပြီးဘင်္ဂလီလူငယ်တွေကိုလည်းရခိုင်နဲ့မြန်မာပြည်ကိုချီတက်ကြဆိုပြီးလှုံ့ဆော်ရိုက်သွင်းနေတယ်လို့ဝန်ကြီးကပြောပါတယ်။အခုလိုဝန်ကြီးတဦးအနေနဲ့တာဝန်မဲ့ပြောကြားတဲ့စကားဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့အပြင်ရိုဟင်ဂျာတွေနေရာရင်းပြန်ရေးကိစ္စကိုအထူးပဲထိခိုက်စေကြောင်းနိုင်ငံသားရေးဌာနအတွင်းဝင်ရေတပ်ဗိုလ်ချုပ်ဟောင်းကာရှက်အလမ်ကပြောပါတယ်။တာနာယီဝင်ကြီးရဲ့ပြောဆိုချက်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာတပ်မတ်ကြီးဦးလွင်ဦးကိုဆင့်ခေါ်ပြောဆိုတဲ့အထက်မှာတန်တမာရေးစကလုံးတွေပြင်းပြင်းထန်ထန်တုံ့နှုံခဲ့တယ်လို့လည်းသူကဆိုပါတယ်။ဒုက္ခသည်တွေနေရပြန်ပို့ရေးနှစ်နိုင်ငံသဘောတူညီမှုစာချုပ်အရရိုဟင်ဂျာတွေဟာမြန်မာနိုင်ငံကလူတွေဖြစ်တယ်ဆိုတာဝန်ခံထားပြီးသားဖြစ်တယ်လို့ဒီလူတွေဟာမြန်မာပတ်ချမ်းမှာနေတဲ့သူတွေဖြစ်တယ်ဆိုတာကိုလည်းမြန်မာတပ်မတ်ဦးလွင်ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးအတွင်းဝင်ကတတိပေးပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအားလုံးမြန်မာနိုင်ငံကသူတို့နေရကိုပြန်ရေးမြန်မာအစိုးရထက်ဘင်္ဂလားဒေ့ရှ်ကပိုပြီးလူလားပေမဲ့သူတို့ကိုနိုင်ငံသားဖြစ်ခွင့်နဲ့အခြားအခြေခံလူခွင့်ရေးတွေကိုပေးမှသာအဓိကပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်လို့လည်းကာရှက်အလမ်ကဆိုပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဘယ်ရိုဟင်ဂျာတွေကိုမှသူတို့အစိုးရအနေနဲ့အစိုးရဖြစ်အောင်လုပ်ပေးနေတာမရှိကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင်ကာရှက်အလမ်ကမြန်မာတပ်မတ်ကြီးကိုပြောပါတယ်။အခုလိုသာသနာရေးဝန်ကြီးသူရဦးအောင်ကိုမှတ်ချက်ပေးပြောဆိုတဲ့အပေါ်မှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားဆက်ဆံရေးတင်းမာနေချိန်မှာဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆက်စ်ဘဇာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုနေတဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံတမန်ကြီးအယ်မီလာကလည်းဒုက္ခသည်စခန်းတွေရဲ့အခြေအနေတွေဟာအလွန်ကိုဆိုးရွားနေစေဖြစ်ပြီးမြန်မာဘက်ခြမ်းသူတို့နေရဲ့ရွာတွေကိုပြန်နိုင်ရေးအရေးကြီးနေကြောင်းသူကပြောပါတယ
်။ As I come to the end of my second day here in Cox's Bazaar, it's really hit me in a big way.
ကောက်ဆက်ဘဇာကဒုက္ခသည်စခန်းတွေကိုဒုတိယမြောက်နေ့အဖြစ်လာရောက်ကြည့်ရှုရမှာဒုက္ခသည်တွေရင်ဆိုင်နေရတဲ့အလွန်ကြီးမားတဲ့အကြအတဲကိုမြင်ရတဲ့ကျွန်တော်အဖို့အလွန်ပဲတုံ့လွတ်ချောက်ချပြီးစိတ်မကောင်းဖြစ်ရပါတယ်။မနေ့ကလည်းကျွန်တော်ပြောခဲ့ပါတယ်ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကရောပြည်သူတွေရဲ့သဘောထားကြည့်မှုစေတနာအပြည့်နဲ့ကူညီမှုဟာတကယ့်ကိုကျေးဇူးတင်လေးစားလောက်ပါတယ်။တစ်ချိန်တည်းမှာပဲကျွန်တော်မြင်တာကဒီမှာရှိနေတဲ့ဒုက္ခသည်တွေအတွက်အရေးအကြီးဆုံးဟာသူတို့နိုင်ငံကိုဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့ဖြစ်ပါတယ်။
ဒါပြင်ကိုရိုင်းမြင်တွေ့ရတဲ့အခြေအနေအရဒုက္ခသည်တွေလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်မှုတွေရှိတာတွေ့ရပြီးအဓိကတာဝန်ရှိတဲ့မြန်မာအစိုးရဘက်ကဒုက္ခသည်တွေလုံခြုံရေးနဲ့ပတ်သက်တဲ့အာမခံချက်မျိုးရှိစေမဲ့အခြေအနေမျိုးတိုးတက်လာတာမတွေ့ရဘူးလို့အမေရိကန်သံတမန်ကြီးမီလာကပြောပါတယ်။မြန်မာဘက်ခြမ်းကနေရိုဟင်ဂျာတွေအခုချိန်ထိထွက်ပြေးလာနေဆဲဖြစ်တယ်လို့သံတမန်ကြီးကဆိုပါတယ
်။ We need to ensure that the eyes of the world remain focused.
ရင်းရဒုက္ခတဲ့အရေးကိုကဘာကြီးအနေနဲ့မျက်ခြေမပြအာရုံစိုက်ဖို့လိုအပ်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာတွေထွက်ပြေးလာကြဆဲဖြစ်ပြီးတလကိုလူဦးရေ150ဒါမှမဟုတ်100လောက်ရှိနေပါတယ်။ဒါဟာတကယ့်ကိုများပြားတဲ့အရေးအတွက်ပါ။ဒုက္ခတွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အနေနဲ့စီးပွားရေးအရာရောသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအရာပါအလွန်ထိခိုက်ပါတယ်။ဒီမှာရှိတဲ့အတိုင်းဝိုင်းနဲ့ပူးပေါင်းအလုပ်လုပ်တာကိုမြင်ရတာတကယ့်ကိုလေးစားစရာကောင်းပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေသူတို့မူရင်းနေရာကိုပြန်နိုင်ဖို့အခြေအနေတွေလက်တွေ့ဖန်တီးပေးဖို့မြန်မာဘက်မှတာဝန်ရှိပါတယ်
။မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့မှာစတင်မှုဖြစ်ပေမဲ့ဒုက္ခသည်တွေတရားမှမပြန်ကြတဲ့အတွက်အစီအစဉ်မအောင်မမြင်ဖြစ်ခဲ့ပါတယ်။မြန်မာဘက်ကလက်ခံမဲ့ပထမဆုံးအတုပ်စီးရင်မှာတော့ဒုက္ခသည်ပေါင်း2251ဦးရှိပါတယ်ရှင်။